မလေးရှားဝန်ကြီးချုပ်ဟာမဟာဒီယာမိုဟာမက်ဟာမေလ9ရက်အထူးထွေရွေးကောက်ပွဲကိုယ်စားလှယ်ဖြင့်အမည်စီရင်တင်သွင်းလိုက်ပါတယ်။သူ့ကိုထောက်ခံသူတွေဟာစနေနေ့ကလန်ကာဝီပန်းချေကျွန်းမှာစုဝေးပြီးအသက်92နှစ်ရှိနေပြီဖြစ်တဲ့ဝန်ကြီးချုပ်ဟောင်းကိုထောက်ခံကြောင်းအင်အားပြခဲ့ကြပါတယ်။မဟာဒီယာကိုယ်တိုင်တိကျတင်ကြားပေးထားခဲ့တဲ့လက်ရှိဝန်ကြီးချုပ်နာဂျစ်ရာဇက်ကအဂရီလိုက်စားမှုမှာပြဿနာတွေတက်ခဲ့ပြီးတဲ့နောက်သူ့ကိုရာထူးကဖယ်ရှားဖို့မဟာဒီယာကပဲတောင်းဆိုခဲ့ပါတယ်။ဝန်ကြီးချုပ်ကဇက်2009ခုနှစ်ကဝန်ကြီးချုပ်ရာထူးတာဝန်ထမ်းဆောင်ချိန်မှာစီးပွားရေးဖွံ့ဖြိုးတိုးတက်စေရေးအတွက် 1MDB အဖွဲ့ကိုတည်ထောင်ပြီးကနဦးပိုင်းကဦးဆောင်ခဲ့ပေမဲ့နောက်ပိုင်းမှာတော့ဒေါ်လာတန်းထောင်နဲ့ချီပြီးတော့အကျွေးတင်ခဲ့တာဖြစ်ပါတယ်။အစိုးရဗန်နာငွေနဲ့မတည်ထောင်တဲ့ဒီလုပ်ငန်းအဖွဲ့ကြီးဟာအမေရိကန်နဲ့တခြားနိုင်ငံတွေနဲ့နိုင်ငံချက်ကြောငွေကြေးအလဲသုံးမှုငွေကြေးခွာချမှုတွေရှိခဲ့ကြောင်းစွပ်စွဲခံရပြီးစုံစမ်းစစ်ဆေးခံနေရတာဖြစ်ပါတယ်။